ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုတွေကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကစိုးရိမ်မကင်းတဲ့တွေထွက်ပေါ်နေတဲ့အချိန်မှာပဲဒီလူပေါင်းသိန်းနဲ့ချီထွက်ပြေးရောက်ရှိလာတဲ့ဆိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေသူတွေအပေါ်အများထုတ်နေတဲ့သတင်းတွေလည်းထွက်ပေါ်လာနေပါတယ်။ဒုက္ခသည်တွေအလုံးအရင်းနဲ့ရောက်လာနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့လူသားချင်းစာနာတဲ့အနေနဲ့အကူအညီပေးမှာဖြစ်ကြောင်းဝန်ကြီးချုပ်ကထပ်မံကတိပြုပြောဆိုခဲ့တာပါ။ဒီအကြောင်း VOA သတင်းတောက် Joe Freeman ရဲ့သတင်းဆောင်ပါကိုအခြေခံပြီးနန်းလောင်ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
ရခိုင်ပြည်နယ်ကပဋိပက္ခတွေကနေထွက်ပြေးလာသူပေါင်းဟာခမန်းချေ 3,800 ထိရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂကပြောဆိုလိုက်တဲ့အချိန်ထဲမှာပဲနိုင်ငံတကာကဆိုရင်မကင်းမှုတွေဝေဖန်သံတွေလည်းဆက်လက်ထွက်ပေါ်နေတာပါဒုက္ခသည်တွေအလုံးရင်းနဲ့ရောက်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကုသပလောင်ဒုက္ခသည်စခန်းကိုအင်္ဂါနေ့မှရောက်ရှိသွားတဲ့ဝန်ကြီးချုပ်ရှိတ်ဟာစီနာကတော့ထွက်ပြေးလာသူတွေကိုစာနာထောက်ထားဖို့တိုက်တွန်းခဲ့တာပါ
ဒီလူတွေဟာလူသားတွေပါဒီလိုဘေးဒုက္ခကြုံရအောင်တွန်းပို့တာမျိုးမလုပ်သင့်ပါဘူးကျမတို့ဟာလူသားတွေဖြစ်ပါတယ်ဘာတွေဖြစ်ပျက်ကြုံတွေ့ခဲ့ရတယ်ဆိုတာလည်းကျမသိပါတယ်1982ခုနှစ်မှာတော့ကကျမကိုတွေ့ကြုံခဲ့ရဖို့ပါတယ်ဒီတဲ့အတိုင်းပဲကျမနဲ့ကျမရဲ့ညီအစ်မတယောက်ပဲကြံပါတယ်ဇနဲ့မိသားစုကတော့လှုပ်ကြံခံခဲ့ရတာပါနိုင်ငံသားမှရောက်နေတဲ့ကျမတို့လည်းဒုက္ခတွေအဖြစ်နှစ်ပေါင်းများစွာနေခဲ့ရဖို့ပါတယ်ဒါကြောင့်လဲနာကျင်စရာ၊ခြေကွဲစရာ၊ခံစားချက်တွေကိုကျွန်မနားလည်ပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေတိမ့်တဲ့ခြေရောက်လာနေတဲ့ဆိုတဲ့တဲ့ချိန်ထဲမှာပဲရေချောင်းကနေဝင်ရောက်ဖို့ကြိုးပမ်းသူတွေကိုအမျက်ထုတ်ဖို့ကြိုးပမ်းမှုသတင်းတွေလည်းထွက်ပေါ်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအခြေစိုက် Dhaka Tribune သတင်းစာကသတင်းထောက် Adil Shakawat ကတော့မြန်မာနိုင်ငံနယ်စပ်ဖက်ကိုမကြာသေးခင်ကပဲသတင်းယူဖို့သွားခဲ့တဲ့ခီးစဉ်အတွင်းတွေ့မြင်ခဲ့ရတဲ့အခြေအနေကိုအခုလိုပြောပါတယ
်။ I saw 100 boats.While I was on the way to Myanmar, that was like in a queue, one after another.
ညီမဘက်ကသွားမှာရာနဲ့ချီတဲ့ဆက်လီတွေတွေ့ခဲ့ပါတယ်။တတိတန်းကြီးပါပဲ။တစည်းပြီးတစည်းမဆုံးနိုင်ပါဘူး။ဘင်္ဂလားဒေ့ရှ်ဘက်ကဥတီပြီးတော့လာနေကြတာပါ
။တင်ထောက် Adil ဟာဒုက္ခသည်တွေထွက်ပြေးနေတဲ့လမ်းကြောင်းတွေကိုထိန်းချုပ်ထားပုံရတဲ့အာစာအစုံရောက်အုပ်စုအကြောင်းသိဖို့ရည်ရွယ်ခီးထွက်လာတာလို့ဆိုပါတယ်။လန်တလျှောက်လက်လန်းမီတလောက်စုံစမ်းရမှာဘင်္ဂလားဒေ့ရှ်ဘက်ကဆက်လီသမားတွေကခရီးတစ်ချောင်းအတွက်လူသူဦးကိုအမေရိကန်ဒေါ်လာ100လောက်ထိတောင်းနေတာကြောင့်မတတ်နိုင်လို့အများစုကဈေးများလျှော့ပေးမလားအကူအညီတွေများပေါ်လာမလားဆိုပြီးတော့ကမ်းတွေပေါ်မှာရှက်သွေးနဲ့ချီတောင်းတင်နေကြတယ်လို့လည်းပြောပါတယ
် So many Rohingya people do not have that much ability to pay that money and
coming Bangladesh ဘက်ကကူလာဖို့ Ranger တော်များများအဲ့လောက်ပတ်စံမတက်နိုင်ပါဘူး။ဒါကြောင့်မို့သူတို့ကကူညီနိုင်မဲ့တယောက်ယောက်ကိုပဲစောင့်နေကြတာပါ
။ဒါတဲ့အချင်းနေရေပေါပောက်ရတာဟာဩဂုတ်လ25ရက်နေ့ကအာစာအစွန်ရောက်အုပ်စုရဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့စစ်တပ်ကဆင်နွှဲနေတဲ့စစ်စင်ရေးတွေကြောင့်ဆိုပြီးတော့လဲနိုင်ငံတကာကဝေဖန်မှုတွေဆက်လက်ထွက်ပေါ်နေတာပါ။မြန်မာအနာပိုင်တွေကတော့ပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအများစုနေထိုင်ကြတဲ့ Rohingya Muslim တွေကိုပင်ဂလီတွေအဖြစ်နဲ့တာအတိမပြုလက်ခံထားတာပါ။မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကလည်းရှီခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့အခြေအနေတွေအပေါ်နိုင်ငံတကာကစိုးရင်တလို့မြန်မာနိုင်ငံအနေနဲ့လည်းစိုးရင်ကြောင့်နဲ့ပြဿနာကိုဖြေရှင်းနိုင်ဖို့အတတ်နိုင်ဆုံးကြိုးပမ်းနေကြောင်းကြေညာချက်ထုတ်ပြန်ပြောဆိုထားတာဖြစ်ပါရဲ့ရှင်။